နှစ်နိုင်ငံသဘောတူညီမှုနဲ့လာတဲ့ထိုင်းနိုင်ငံရောက်ရွှေပြောင်းအလို့သမားတွေလက်ရှိဖမ်းဆီးထောင်ချခံနေရတာနဲ့ပတ်သက်လို့အလို့သမားတွေအနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေကိုတေချာသိရှိဖို့လိုတဲ့အကြောင်းကိုထိုင်းနိုင်ငံရောက်အလို့သမားတွေကိုကူညီပေးနေတဲ့ရှင်တွေကပြောဆိုလိုက်ပါတယ်။အကြောင်းဆုံးကိုထိုင်းနိုင်ငံအခြေစိုက် VOA သတင်းတောင်မန်အေးမာကသတင်းပေးပို့ထားပါတယ်။
အကြသိခင်ကပဲထိုင်းနိုင်ငံထဲမှာထောင်ဒဏ်48ရက်ကြာခံခဲ့ရပြီးနေရရင်ကိုပြန်ပို့ခံရတော့မယ်။တရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလို့သမားတွေကိုမြန်မာအာဏာပိုင်နေအနေနဲ့ကအလို့သမားတွေပြန်ပို့နေတဲ့ကုမ္ပဏီအနေနဲ့ပါဒီလိုမျိုးထပ်မဖြစ်အောင်အကာအကွယ်ပေးဖို့လိုအပ်တယ်ဆိုပြီးရွှေပြောင်းလို့သမားတွေအရေးလှုပ်ဆောင်နေတဲ့ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
။မြန်မာမကြီးကဒီကိစ္စနဲ့ပတ်သက်လို့အလို့သမားတိုင်းရရှိဦးမိုးအောင်ခိုင်နဲ့ဦးအောင်ကိုတန်းတို့ဝူပဲဆွဲပြီးတော့အကိုင်းသေးပါတယ်မြန်မာအလို့သမားအရာရှိတွေဒီမြန်မာနိုင်ငံသားအလို့သမားကိုကာကွယ်စောင့်ရှောက်အောင်တာဝန်ရသူတို့မှရှိရပါဒီလိုကူညီဖို့ကိစ္စကိုတာမကြီးကနေအလို့သမားတိုင်းရရှိကိုညွှန်ကြားတယ်လို့တော့အငယ်သိရပါတယ်အဲ့လိုသိရတဲ့အပေါ်မှာနောက်ဆုံးမှထိရောက်မှုမရှိခဲ့ဘူးဆိုတဲ့အခြေအနေကြောင့်ဒီကလေးတွေက1048ကျသွားကြတာပါမြန်မာအလို့သမားနဲ့ပတ်သက်တဲ့ဥပဒေနားလည်တဲ့အေးဂျင့်တွေဟာဒီဒီလိုကိုလုံသား MOU တွေဖြစ်လာတဲ့ကိစ္စတွေကိုပါဝင်ကူညီပြီးတော့တကယ်လို့ဆောင်ရွက်ပေးမယ်ဆိုရင်ဒါတဲ့ကမ္ဘာ့လုပ်ငန်းစဉ်ဟာလည်းအချင်းပြေသွားနိုင်ပါတယ်။ဒါလေးတွေကပြုမြင်ပြောင်းလဲရမယ့်အချက်ကလေးတွေပါ
။လူသမားတွေဖမ်းဆီးခံရတဲ့ဖြစ်ဟာထိုင်းဥပဒေအရလွတ်ဆောင်တာဖြစ်လို့အလို့သမားကအလို့ရှင်မှာအပြစ်ရှိတယ်လို့လည်းဆိုပါတယ်
။အလို့လုံးနေတာနှစ်နှစ်ကျော်ဖြစ်ပြီနဲ့လေ။ဆရောက်တဲ့ကဝဘာမင်းလုဖို့ဆိုပြီးတော့ဒီအလို့သမားတွေရှိကအလို့ရှင်ကငွေချက်ထားတာဟာ 1,500 ဆီရှိနေပါအဲ့လိုရက်ပေါင်း30ဒီလောက်ပဲမယ်ဆိုရင်အတန်းတုတ်ပိတ်ခင်ထားတာမရှိပါဘူးအခုကအဲ့လိုလုံးမပြေပြန်နဲ့ငွေသာချက်ထားပြီးတော့ပတ်ပါမင်းမရှိတဲ့အချိန်မှာဝင်ဖမ်းတဲ့ခါမှာသူထောင်ချရတာပါနိုင်ငံသားများအလို့လုံးပိုင်ဥပဒေနဲ့ကြည့်မယ်ဆိုရင်မြန်မာလာအိုကမ္ဘောဒီးယားလူမျိုးတွေဟာသူ့နိုင်ငံမှာရှိတဲ့နိုင်ငံသားဥပဒေကိုချိုးဖောက်ခဲ့ရင်ပြည်ထောင်ချခံရတာဆိုတာသတ်မှတ်ထားတာတွေရှိပါတယ်ပုံမှန်20တိကိုကြည့်မယ်ဆိုရင်အလုတ်သမားဖြစ်သူဟာအလုတ်လုတ်တဲ့နေရာမဟုတ်ဘဲအခြားနေရာကိုလုတ်ချင်ဆို၎င်းဒါမဟုတ်ရှင်လေအလုတ်ယုံရွှေပြောင်းပြီးတော့လုတ်ချင်တော့၎င်းအကြောင်းပြီးတော့လုတ်ပြီးတော့မှဝတ်ပါမင်းမရှိဘူးဆိုရင်သူဟာထောင်တလသို့မဟုတ်ဒဏ်ဝင်1000ဒါမဟုတ်ရှင်လေအဲ့ဖြစ်တဲ့အကူလုံးခံရမယ်ဆိုတာရှိပါတယ်ပုံမှန်20နှစ်မှကြည့်မယ်ဆိုရင်အလုတ်ရှင်ဆိုတဲ့လူကလည်းအလုတ်သမားလက်မှတ်မရှိဘူးဒါမဟုတ်ရှင်အလုတ်ပုံစံမှာပါဝင်တဲ့အတိုင်းအလုတ်ကိုမခိုင်းစီရာမျိုးလုတ်ကင်တာကိုဒီလုတ်ရှင်မှာရှိတယ်ဆိုရင်ထောင်နန်း3နှစ်နဲ့ဒဏ်ငွေ6000နှစ်ခုစလုံးပြည်ထောင်ပေးနိုင်တယ်ဆိုတဲ့ဥပဒေတရားထိုင်ပြီးသားရှိပါတယ်အခုကြက်ခံလိုက်ရတဲ့ကလေး34ယောက်ကထောင်နန်း48ရက်ကြက်ခံပြီးမဲ့အလုတ်ရှင်ကိုအရေးယူဆောင်ရွက်မှုဆိုတာအငယ်တို့မကြားသိခဲ့ရပါဘူ
းဒါပေမဲ့ထိုင်းဥပဒေရဆိုရင်အလုတ်ရှင်ဟာအလုတ်သမားတွေကိုတလအတွင်းမှာအလုတ်လုတ်ခွင့်လက်မှတ်တွေလုတ်ပေးရမှာဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ
်ဒီပေါင်း30အတွင်းမှာဝါပါမင်ခေါ်တဲ့အလုတ်လုတ်ခွင့်စာရွက်ကိုလုတ်ပေးထားပြီးတော့ဒီအလို့သမားကိုပေးထားရမယ်ဆိုလေဥပဒေရရှိနေပြီးသားပါ
လက်ရှိမှာတော့ထိုင်းနိုင်ငံထဲမှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့စည်းရင်းစရာအရမြန်မာရှေ့ပြောင်းလို့သမား၄သန်းလောက်ရှိနေတာကြောင့်ငွေကုန်ခံပြီးအလုတ်လာလုတ်ကြတဲ့အလို့သမားတွေဟာမကြခင်မှာနေရာရင်းကိုပြန်ပို့ခံရရမယ့်ကိစ္စဟာမဖြစ်တဲ့အကြောင်းဒီကိစ္စကိုတာဝန်ရှိသူတွေအနေနဲ့တေချာစဉ်းစားသုံးသပ်ဖို့လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်